မြန်မာအစိုးရနဲ့တိုင်းရင်းသားလူမျိုးစုတွေကြားဖြစ်နေတဲ့ပြည်ပခါတွေကိုဒေါက်အောင်ဆန်းစုကြည်ကကြားဝင်ဖြေရှင်းပေးခြင်းပါတယ်ဆိုတဲ့ဗီဒီယိုမိန့်ခွန်းတရက်ကိုမြန်မာအစိုးရနဲ့နှိစက်တဲ့အတိုင်းဝိုင်းကလက်ခံကြိုဆိုခဲ့ပေမဲ့ KIO ရဲ့တာဝန်ရှိသူတဦးကတော့သဘောထားမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပါတယ်ဒီကနေ့ကြာရောက်တဲ့66ကြိမ်မြောက်ပြည်ထောင်စုနေ့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလူမျိုးစုတွေကြားဖြစ်နေတဲ့ပြိပက္ခတွေကိုကြားဝင်ညှိနှိုင်းပေးလို့တဲ့စန္ဒရှိကြောင်းအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့ကန့်လှမ်းလိုက်တာဖြစ်ပါတယ်အပြည့်စုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ရှင်
လက်နက်ကိုင်တိုင်းသားလူမျိုးစုတွေနဲ့ငြိမ်းချမ်းရေးရဖို့အတွက်နိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေတဆင့်တက်ပြီးလှုပ်ဆောင်တဲ့နေရာမှာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လိုပုဂ္ဂိုလ်မျိုးပါဝင်လာဖို့အတွက်လိုအပ်နေပါတယ်လို့ငြိမ်းချမ်းရေးစင်တာကအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေက VOA ကိုပြောပါတယ
်ကျွန်တော်ဆက်တော့ရှေ့ဆက်သွားမယ်ဒီဆွေးနွေးပွဲကြီးကဟိုနောက်တစ်ချိန်ကျွန်တော်ပေါ်တက်တာလောက်ဆိုတာတခုသွားဖို့ဟုတ်ပြင်ဆင်နေတာဖြစ်တော့အဲ့မှာတော့ကျွန်တော်အမြင်တော့ဒေါက်တာစုကြည်အပါဝင်ပါတင်ပါတယ်စီပါမယ်လို့ကျွန်တော်တို့အလိုပဲနားလဲတယ်ဗျကျွန်တော်တို့ကဒီငင်းငယ်ဖြစ်စေကိုအရင်လက်ထဲကနေပြီးတော့ဒီငင်းငယ်အကျိုးဆောင်အနေနဲ့ကျွန်တော်တို့ကစပါပါပါဒီမြန်မာပြည်စံတော်မှာအကြံပေးပုဂ္ဂိုလ်အနေနဲ့လည်းကျွန်တော်တို့ပါပါတယ
်ဟုတ်ကဲ့ဒီမြန်မာပြည်စံတာကအကြံပေးပုဂ္ဂိုလ်တဦးအနေနဲ့ပေါ့နော်ဒေါက်ဆန်းစုကြည်ရဲ့ဒီဂျာဝင်ညှိနှိုင်းဆောင်ရွက်ပေးတဲ့ဆန္ဒရှိတယ်ဆိုတာနဲ့ကန့်လန့်ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားပါလဲ
ကျွန်တော်အနေနဲ့တော့ဒီနိုင်ငံမှာရှိတဲ့ဒီ stakeholder တွေအတော်တော့ဒီငွေဖြစ်စင်မှာကျွန်တော်တို့ပါပင်နဲ့ဒီလိုပဲပို့ပြီးတော့ဒီလိုလူယုံကြည်ဖို့ပေါ့နော်အားလုံးကိုရှိတဲ့အာလူတွေအများစုကလည်းဒီထက်မှာကျွန်တော်ပါပင်ပါတယ်အနေနဲ့မြန်လည်းပါလာမယ်လို့ဆိုရင်ရှိပါတယ်
ဥလာမောင်ရွှေဟာပြီးခဲ့တဲ့သတင်းပတ်ထဲမြန်မာအစိုးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့အတူကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရက်တန်စရေးနီးလန်းရှာတဲ့ဆွေးနွေးပွဲမှာကိုယ်တိုင်လိုက်ပါသွားခဲ့ပါတယ်။နှစ်ဖက်ပြင်းထန်တဲ့တိုက်ပွဲတွေရက်စဲစေဖို့တရုတ်အစိုးရအစည်းအဝေးနဲ့တရုတ်နိုင်ငံရွှေလီမြို့မှာဆွေးနွေးအပြီးမှာတော့ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာတွေကိုနှစ်ဖက်လေးလာစောင့်ကြည့်ဖို့နဲ့နှစ်ဖက်ကြားနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးကျင်းပသွားဖို့သဘောတူညီမှုရခဲ့တာပါ။မြန်မာအစိုးရဘက်ကကချင်ဒေသကိုတိုက်ခိုက်နေမှုတွေရပ်ပေးဖို့အတွက်ဒေါက်ဆန်းစုကြည်ဘက်ကတိုက်တွန်းမှုတွေမလုပ်ခဲ့ဘူးလို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်။ဒီကနေ့ကြာရောက်တဲ့66နှစ်မြောက်ပြည်ထောင်စုနေဟာဗြိတိသျှကွန်လိုနီလက်အောက်ကနေလွတ်မြောက်ရေးတောင်းဆိုနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်ရဲ့ဖခင်ဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားလူမျိုးစုခေါင်းဆောင်တွေကြား1948ခုနှစ်ကပင်လုံသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့တဲ့နေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်။အခုမြန်မာအစိုးရနဲ့တိုင်းရင်းသားလူမျိုးစုတွေအကြားဖြစ်ပေါ်နေတဲ့ပဋိပက္ခတွေမှာကြားဝင်ပြီးညှိနှိုင်းပေးဖို့အတွက်ဒေါက်အောင်ဆန်းစုကြည်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေအတွက်ဒီကနေ့ကြာရောက်တဲ့66နှစ်မြောက်ပြည်ထောင်စုနေ့အခမ်းအနားမှာပေးပို့လိုက်တဲ့ဗီဒီယိုမိန့်ခွန်းတက်မှာအခုလိုကန့်လန့်လိုက်တာပါ။
ကျမတို့ဆိုလို့ရှိရင်အခုကချင်ပြည်ထဲမှာဖြစ်နေတဲ့ညဉ့်ညိုင်းဖြစ်စဉ်တွေမှာမပါဝင်ဘူးလားဆိုပြီးတော့မေးကြမြန်းကြဝေဘာကြတဲ့သူတွေရှိတယ်ပေါ့လေကျမအမြဲပြောတယ်ကျမပါဝင်ခြင်းနဲ့အချိန်မရွေးကျမမှာကိုလိုလားလို့ရှင်ကျမပါဝင်မှုအစင်းနဲ့ရှိပါတယ်ဆိုတော့ကျမတရားဝင်ထုတ်ဖို့ပြောခဲ့တာကြားပါပြီဒီတော့ဘာဖြစ်လို့မပါလဲဆိုတော့တကယ်တော့ငင်းချားရင်ဖြစ်စင်မှာအောင်မြင်မြင်ပါနိုင်ဖို့ဆိုတာကာယကံရှင်တွေကလိုလားမှဖြစ်နိုင်မှာပါကာယကံရှင်တွေရဲ့လိုလားမှုတောင်းဆိုမှုမရှိဘဲနဲ့ဝင်ပြီးတော့လုပ်လို့ငင်းချားရင်ရမယ်ဆိုတာဒါကိုအထင်ကြီးရတော့ရောက်ပါလိမ့်မယ်အဲကြောင့်မလို့ကျမကလိုလားတယ်ကျမကလုတ်ပေးစီခြင်းနဲ့ဆိုရင်တော့အချိန်မရလုတ်ပေးပါမယ်ဆိုတာတရားဝင်ဒီနေ့66နှစ်မြောက်ပြည်ထောင်စုနေမှာကျမပြောပြရစီဘယ်နေရာမှာပဲဖြစ်ဖြစ်ဒီနိုင်ငံရဲ့ဘယ်နေရာမှာပဲဖြစ်ဖြစ်ငြိမ်းချမ်းရေးဖြစ်စဉ်မှာကျမကိုပါဝင်မှုကာယကံရှင်များလိုလားတယ်ဖိတ်ခေါ်တယ်ဆိုရင်ကျမဘယ်တော့မှညင်းမှာမဟုတ်ပါဘူးဆိုတာပြောပြရစီ
ငြိမ်းချမ်းရေးလှုပ်ဆောင်မှုတွေမှာဒေါက်ဆန်းစုကြည်ဘက်ကအခုလိုဂျောင်းဝင်ညှိနှိုင်းပေးမယ်ဆိုတဲ့ကန့်လန့်ချက်နဲ့ပတ်သက်ပြီး KIO ကချင်လက်နက်ကိုင်အဖွဲ့တွဲဘက်အတွင်ရင်မှုဒေါက်တာလာကြာကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အခုလောလောဆယ်သဘောထားမှတ်ချက်ပေးဖို့အတွက်ညှင်းဆန်ခဲ့ပါတယ်